ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်ရွေးချယ်အတည်ပြုလိုက်ပြီးဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဟူးနေ့ကမဲပေးရွေးချယ်ရမှာဝါရင်နိုင်ငံရေးသမားလည်းဖြစ်တနမန်လည်းဖြစ်တဲ့မစ္စတာဂူတာရက်စ်ကထောက်ခံမဲ73မဲကန့်ကွက်သူမရှိကြားနေမဲ2မဲနဲ့အပြတ်အသတ်နိုင်ရရှိခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့လုံခြုံရေးကောင်စီကမစ္စတာဂူတာရက်စ်ကိုတရားဝင်မဲပေးရွေးချယ်အတည်ပြုခဲ့ပြီးဒီတီပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်ပြခဲ့ပြီးတော့နောက်သတင်းပတ်ထဲမှာအထွေထွေညီလာခံကြီးကနေတရားဝင်ထပ်မံကြေညာပေးမှာဖြစ်ပါတယ်။မစ္စတာဂူတာရက်စ်ကတော့မဲပေးရွေးချယ်တဲ့နယူးယောက်မြို့မှာရှိမနေပေမဲ့ပေါ်တူဂီနိုင်ငံလစ်စဘွန်မြို့ကနေသူ့ကိုရွေးချယ်မှုပေါ်အထူးပဲကျေးဇူးတင်စကားပြောကြရင်းနဲ့ဒီကနေ့ကဘာကြီးမှာရင်ဆိုင်နေရတဲ့ပြည်ပခါတွေအကြမ်းဖက်ဝါဒနဲ့လူခွင့်ရချိုးဖောက်ခံရမှုတွေလိုပြဿနာတွေကိုဖြေရှင်းဖို့လိုအပ်နေတာကိုလည်းအသိအမှတ်ပြုပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမတာပါဝါရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကဘာပြဿနာတွေကိုဖြေရှင်းခဲ့မှုတဲ့မစ္စတာဂူတာရက်စ်ရဲ့များပြားတဲ့အတွေ့အကြုံတွေလိုအပ်တဲ့သူတွေကိုအကူအညီပေးလိုတဲ့စိတ်ဆန္ဒရှိတာတွေကဘာတဝန်းကလေးစားမှုရရှိထားတာတွေကြောင့်မရေရာမှုတွေကျုံနေရတဲ့အချိန်မျိုးမှာကုလသမဂ္ဂကိုကြီးကြပ်ဖို့ဒီလိုပုံကူမျိုးရွေးချယ်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ချယုံကြည်မှုရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။